အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပြန်ရုပ်သိမ်းပြီးတဲ့အခါဆွေးနွေးညှိနှိုင်းမှုတွေကနေမရနိုင်တာတွေကိုတာလီဘန်စစ်သွေးကြွတွေကအင်အားသုံးရယူဖို့ပြင်ဆင်နေပုံရတယ်လို့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့ထောက်လှမ်းရေးသတင်းတွေကိုအခြေခံပြုစုထားတဲ့အစိုးရခန်းစာတစ်ကဖော်ပြလိုက်ပါတယ်။အမေရိကန်နဲ့ပြည်ခဲ့တဲ့နှစ်ထဲရရှိထားတဲ့သဘောတူညီချက်ကိုတာလီဘန်တွေဆက်လက်လိုက်နိုင်နေပေမဲ့အာဏာချုပ်ကယ်မှုကြိုးစားလာရမှာနိုင်ငံတော်ကဒေသနှုတ်အဆင့်အုပ်ချုပ်မှုတွေရဲ့တဝက်ကျော်လောက်ကိုဓာတ်ရိုက်ထိန်းချုပ်ထားပြီးမြို့ပြဒေသပြင်ပက80ရာခိုင်နှုန်းလောက်ကိုလည်းထိန်းချုပ်ထားတာဒါမှမဟုတ်ထိန်းချုပ်နေအောင်ကျိုးပန်းနေတာတွေရှိနေတယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂပိတ်ဆို့တန်ခတ်မှုစောင့်ကြည့်အဖွဲ့ရဲ့ကြာသပတေးနေ့ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားတာပါ။တာလီဘန်ရဲ့ပြောကြားချက်တွေနဲ့နေဦးပေါ့ရသည့်စစ်စင်ရေးအတွက်ပြင်ဆင်မှုသတင်းတွေရဒီနေ့ထဲမှာထိုးစစ်အရှိန်မြင့်လာနိုင်တယ်လို့လည်းပြောဆိုထားပါတယ်။အဓိကကျတဲ့မြို့ပြဒေသတွေမှာလည်းတာလီဘန်တပ်မှုတွေကအင်အားဖြည့်တင်းထားပြီးအသင့်ပြင်ထားတာကြောင့်နိုင်ငံတက်တွေထွက်ခွာသွားတဲ့အခါတက်ခက်ခံရရင်ချက်ချင်းထုတ်ပြန်မှုမလွယ်တဲ့အချိန်အတွက်ပြင်ဆင်ထားပုံရတယ်လို့လည်းထောက်လိုင်းအစီအခါစားကသုံးသပ်ထားတာပါ။အမေရိကန်နဲ့သဘောတူညီချက်ထဲမှာလက်ခံထားသလိုအယ်ခိုင်ဒါအကြမ်းဖက်ဖွဲ့နဲ့လည်းတာလီဘန်တွေကလက်တွေမှာအဆက်ဖြတ်တဲ့လက္ခဏာမျိုးတိတိကျကျမတွေ့ရတာကိုလည်းအစီအခါစားထဲမှာသတိပေးထားပါတယ်ခင်ဗျာ။